အမေရိကန်ပြည်နယ်အတော်များများမှာစီးပွားရေးလုပ်ငန်းတွေပြန်ဆဖို့တင်းနှလာနေမှာပဲကန့်သက်တိုက်မြင့်ချက်တွေပိုပြီးဖြေလျှော့ပေးလာတယ်လို့ပဲအီတလီနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားအလာကန့်သက်တိုက်မြင့်ချက်တွေကိုစပြီးတော့ဖြေလျှော့ပေးလာပါတယ်။ဥရောပမှာအသွားအလာထိန်းချုပ်ကန့်သက်မှုကာလအရှည်ဆုံးလုပ်ခဲ့တဲ့အီတလီမှာတင်းနှလာနေကဆလို့ပြည်သူ၄သန်းကျော်လုပ်ငန်းခွင်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ဆက်ယုံနဲ့ဆောက်လုပ်ရေးလုပ်သားတွေအလုပ်ပြန်ဆင်းကြတယ်လို့ပဲပြည်သူတွေလည်းအပြင်ထွက်လမ်းလျှောက်ခွင့်ဆွေမျိုးတွေစီသွားလာခွင့်ပြန်ရခဲ့ပါတယ်။အီတလီမှာကိုဗစ် -19 ကူးစက်ခံရသူ2,200ရှိပြီးလူပေါင်း2,900လောက်သေဆုံးခဲ့ရပါတယ်ရှင်။အမေရိကန်ပြည်အောင်စုအိုဟိုင်းယိုးပြည်နယ်မှာတော့ကုန်တုပ်လုပ်ငန်းတွေပြန်လည်စတင်ခွင့်ပြုခဲ့တယ်လို့လူစီယာနာပြည်နယ်မှာတော့လွှတ်တော်အမတ်တွေရုံးပြန်တက်ကြပါတယ်။ဖလော်ရီဒါပြည်နယ်မှာပင်လယ်ကမ်းခြေတွေပြန်ပြီးဖွင့်လှစ်ခဲ့တယ်လို့မြို့တော်ဝါရှင်တန်ဒီစီမှာတော့မတ်လနောက်ပိုင်းပထမဆုံးအကြိမ်ဖြစ်အထက်လွှတ်တော်အစည်းအဝေးပြန်ဆခဲ့ပါတယ်။စပိန်နိုင်ငံမှာတနင်္လာနေ့ပါပဲကိုရိုနာဗိုင်းရပ်စ်ကြောင့်ထပ်မံသေဆုံးသူ164ဦးရှိခဲ့ကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားအလာပိတ်ပင်ကန့်သတ်မှုကိုပိုပြီးတော့ဖြေလျှော့ပေးလာတယ်လို့ပဲအများပြည်သူသုံးသေယူပို့ဆောင်ရေးအသုံးပြုသူတွေအနေနဲ့ကတော့နှာခေါင်းစည်းတွေမဖြစ်မနေဝတ်ဆင်ကြရမှာဖြစ်ပါတယ်ရှင်။